သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါသောတာရှင်များယနေ့ April 18ရက်ပေါ်ထူနေအတွက် SPS News/ တရင်သူများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေဘလောင်မှာယနေ့အတွက်ထိတ်တန်းတရင်များဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအချင်းထောင်မှနေအိမ်သို့ရွှေ့ပြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတော်သမရဦးဝင်းမြင့်တို့ကိုထောင်မှနေအိမ်သို့ရွှေ့ပြောင်းလာကြောင်းမစ္စမကကနာဦးစုံစမ်းသိရှိရတယ်လို့ဆိုပါတယ်ဒေါ်ဆာစုကြည်ကိုနေပြည်တော်ချုပ်ထောင်မှနေပြည်တော်ရှိနေအိမ်သို့ဧပြီလ16ရက်နေ့နံနက်တွင်ရွှေ့ပြောင်းခဲ့ခြင်းဖြစ်တယ်လို့နေပြည်တော်ရှိသတင်းရင်းမြစ်တစ်ခုကပြောဆိုပါတယ်။ဒေါ်ဆာစုကြည်နဲ့ဦးဝင်းမြင့်တို့ကိုချုပ်နှောင်ထားရထောင်များမှနေအိမ်သို့ရွှေ့ပြောင်းထားလိုက်ကြောင်း11 Media ကစတင်သတင်းဖော်ပြပြီးနောက်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းသို့အတည်ပြုပြောဆိုပါတယ်။ဆရာနာမသိငင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သည်နေပြည်တော်ရှိစပူသီရီမြို့နယ်ညာနန်းဘုံတာလန်းချမ်းမှ833တွင်နေထိုင်ခဲ့ပါသည်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအာဏာသိမ်းသောအခါနေအိမ်တွင်စစ်သားများကလာရောက်ဖမ်းဆီးခဲ့ပြီးလူဝတ်သောနေရာတစ်ခုသို့ရွှေ့ပြောင်းထားခဲ့ပါသည်ထို့နောက်တွင်နေပြည်တော်အချုပ်ထောင်သို့ပို့ဆောင်ခဲ့ပါသည်သမရဦးဝင်းမြင့်ကိုလည်းတာမူထောင်မှနေနေပြည်တော်အိမ်သို့ရွှေ့ပြောင်းထားလိုက်တယ်လို့သိရပါတယ်။နိုင်ငံရေးအချင်းသားများရဲ့မှုများကိုလိုက်ပါဆောင်ရွက်ပေးနေသောရှေ့နေများပင်နှင့်ယခုကဲ့သို့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုနှင့်ပတ်သက်၍မသိရှိသေးဘူးလို့လည်းသိရပါတယ်။စစ်ကောင်စီနဲ့နှိစပ်သောသတင်းရင်းမြစ်တစ်ခုကဒေါ်အောင်ဆန်းစုကြည်ကိုပြစ်ဆုံးခွင့်ရရန်တရုတ်သားအမတ်ကတောင်းဆိုထားတယ်လို့ဆိုပါတယ်။ပုံမူတင်းချက်တဲ့ဒါဥပဒေတွေကိုမိတ်ဆက်ဖို့စဉ်းစားနေလူစားဝတ်ပြည်နယ်ဝန်ကြီးချုပ်ခရစ်မန်ဒီတပတ်အတွင်းစစ်နီတွင်ဓာတ်ထုတ်မှုနှစ်ကြိမ်ဖြစ်ပွားပြီးနောက်ပုံမူတင်းချက်တဲ့ဓာတ်ဥပဒေကိုပြဋ္ဌာန်းရန်စဉ်းစားနေတယ်လို့ပြောဆိုပါတယ်ဒီနေ့လာနေညတွင်ဝေကလီရှိ Christ the Good Shepherd ဖခင်ကျောင်းတွင် Bishop Mary Emmanuel ဓာတ်ထုတ်ခံရပြီးနောက်အသက်16နှစ်အရွယ်ယောက်ျားလေးတူဖမ်းဆီးခံထားရပါတယ်ဓာတ်ထုတ်ခံရတဲ့ Bishop သည်ဒီရည်သောအခြေအနေဖြင့်ဆေးရုံမှာကုသမှုခံနေရပါတယ်မစ္စတာမင်းကရေဒီယို 2GB သို့ပြောကြားတွင်သူသည်လူများကိုဘေးကင်းစေရန်အတွက်ရွေးချယ်စရာအားလုံးကိုစဉ်းစားနေတယ်လို့ပြောဆိုပါတယ်ဩစတြေးလျ Islamic Council များအဖွဲ့ချုပ်ကဓာတ်ထုတ်မှုအားရှုတ်ချပြီးစီလုံးညီညွတ်ရန်တောင်းဆိုထားပါတယ်ပြည်내အစိုးရနဲ့ယုံကြည်သူဘာသာရေးခေါင်းဆောင်များနဲ့တွေ့ဆုံရာတွင်စိတ်စိတ်ဆက်ဆက်စုံစမ်းမေးမြန်းခြင်းနဲ့တုံ့ပြန်မှုတောင်းဆိုမှုပါဝင်အပြုသဘောဆောင်သောပြည့်စုံမှုကိုလက်ခံရရှိခဲ့ကြောင်းကောင်စီမှထုတ်ပြန်ချက်တွင်ဖော်ပြထားပါသည်။ Australia Peering the Show Agency ASIO ကချမ်းပဲ့ဖြစ်ရတွင်၎င်းသည်ယူဆဝေးရဲတပ်ဖွဲ့အားစုံစမ်းစစ်ဆေးမှုတွင်ကူညီဆောင်ရွက်ပေးနေတော်လဲနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်မှုအဆင့်တွင်ဆက်လက်ထားရှိမယ်လို့ပြောကြားထားပါသည်။ဝေကလီပါဝင်သောမဲနယ်မြေရဲ့ဖက်ဒရယ်လွှတ်တော်မှဒါလီကဘေကင်းရင်သည်နံပါတ်1စိုးရိမ်စရာဖြစ်တယ်လို့ပြောဆိုသွားပါတယ်။လေဗနန်တောင်ပိုင်းတွင်ဟက်စ်ဘိုလာတမူကတိုက်ခိုက်ခံရ၍သေဆုံး။လေဗနန်တောင်ပိုင်းမှာဟက်စ်ဘိုလာတမူတို့သေဆုံးခဲ့ရတဲ့ကားတစ်စင်းကိုအစ္စရေးစစ်တပ်ကလုံခြံတိုက်ခိုက်မှုလို့ပြောထားတဲ့ဗီဒီယိုဖိုင်ကိုထုတ်ပြန်လိုက်ပါတယ်။လေဗနန်နိုင်ငံတောင်ပိုင်းတွင်ဣသရေလဒုံးရင်တစဉ်တိုက်ခိုက်မှုကြောင့်ဟက်စ်ဘိုလာတပ်မှုတူသေဆုံးပြီးတခြားနှစ်ဦးဒဏ်ရာရရှိခဲ့ကြောင်းလေဗနန်အစိုးရပိုင်းအမျိုးသားအေဂျင်စီကသတင်းပေးပို့လာချိန်တွင်အနီးအနားရှိနယ်မြေတစ်ခုတွင်နောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ပြီးအသေးအပြောက်ရှိခဲ့ပါသည်ဟက်စ်ဘိုလာကကန်ယူဒါမျိုးတာရီမျိုးနီတိုက်ခိုက်မှုမှာသေဆုံးသွားတဲ့တပ်မှုကိုအစ်မတ်ဘက်စ်လို့ပြောဆိုခဲ့ပါသည်ဘက်စီဟက်စ်ဘိုလာရဲ့စစ်ပက်ဆိုင်ရာယာဒူများစွာတွင်အကြီးသားနှင့်ဝိုင်းရင်အရာရှိတဦးအဖြစ်တာဝန်ထမ်းဆောင်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုပါရယ်၎င်းရဲ့ယာဒူတစ်စိတ်တစ်ပိုင်းအနေဖြင့်ယ အစ္စမာလ်သည်လေဗနန်ကမ်းရိုးတန်းဒေသမှအစ္စရေးသို့ဒုံးပျံနှင့်တန်ကားဖြင့်ဒုံးကျည်များပြင်းထန်မှုမြင့်တင်ခြင်းနှင့်စီစဉ်ခြင်းတွင်ပါဝင်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုပါသည်။အစ္စရေးဟာမက်စ်ပွဲစတင်ပြီးနောက်တရက်ကြာတွင်ဟက်စ်ဘောလာစစ်သွေးကြွများနှင့်အစ္စရေးတပ်ဖွဲ့ဝင်များအပြန်အလှန်ပြစ်ခတ်မှုများစွာဖြစ်ပွားခဲ့ပါသည်။ဟဲ့ဒီအချိန်ကစလို့လေဗနန်နယ်စပ်တွင်ဟက်စ်ဘောလာဖွဲ့ဝင်160နီးပါးနှင့်အရသာ50ခန်းတပ်ဖြတ်ခံခဲ့ရပါသည်။တိုက်ပွဲများကြောင့်အစ္စရေးတွင်အရသာ9ဦးနှင့်စစ်သား17ဦးသေဆုံးခဲ့တယ်လို့သိရှိရပါသည်။ဂျမိုင်းရိတ်သားတွင်သေဆုံးစေတဲ့မှုဖြိုးရေဗစ်တိုးရီယာကလုန်းပြူရှိဂျမိုင်းဘန်ပြစ်စခန်းတစ်ခုတွင်မှုဖြိုးရေတောက်ပြီးနောက်ဖျားနာနေသောအမျိုးသမီးတစ်ဦးသေဆုံးမှုတွင်ဟိုနဲ့တခြားစိတ်ဖြစ်စေသောအရာများဆက်ဆက်မှုရှိမရှိကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးရရှိပါတယ်။အသက်53နှစ်အရွယ်ရေချယ်ဒစ်ဆန်သည်စနေနေ့ကအပန်းဖြေစခန်းခန်းမတွင်မိုးရေတောက်ပြီးနောက်ဒနင်္ဂနွေနေ့အစောပိုင်းတွင်နေမကောင်းဖြစ်ခဲ့ပါတယ်။တခြားနှစ်ဦးကိုလည်းဆေးရုံတင်ထားရတယ်လို့သိရှိရပါတယ်။ဒီစင်တဲ့ News Flash များပုံမူကြားသည့်ညာ SBS Language Podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ